ထိုင်းနိုင်ငံအခြေဆိုင်အလုသမားအခွင့်အရေးဖောင်ဒေးရှင်း LRF ရွှေပြောင်းအလုသမားအခွင့်အရေးကွန်ရက် MWRN ကထိုင်းနိုင်ငံအလုသမားညွှန်ကြားရေးမှူးချုပ်နဲ့ဒီသတင်းပတ်ထဲမှာပဲတွေ့ဆုံပြီးတက်တန်းကုန် MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့လာတဲ့အလုသမားတွေကိစ္စနေရက်မပြန်ပဲဗီဇာတက်တန်းတိုးခွင့်ရယူဆွေးနွေးခဲ့ကြပါတယ်။ဒီသတင်းကို VOA သတင်းတောက်မှအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံအခြေဆိုင်အလုသမားအခွင့်အရေးဖောင်ဒေးရှင်းနဲ့ရွှေပြောင်းအလုသမားအခွင့်အရေးကွန်ရက်ကကိုယ်စားလှယ်တွေဟာထိုင်းနိုင်ငံကအလုသမားညွှန်ကြားရေးမှူးချုပ်နဲ့မေလ29ရက်နေ့ကတွေ့ဆုံခဲ့ပြီးဗီဇာတက်တန်းကုန်သွားတဲ့မြန်မာလူသမားတွေနေရက်မပြန်ဘဲတက်တန်းပြန်တိုးနိုင်ရေးကိစ္စတွေကိုတွားရောက်ဆွေးနွေးခဲ့တယ်ဆိုပြီးရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ
်။၄နှစ်၆နှစ်ဗီဇာကုန်တဲ့အလူသမားတွေနေရက်ရင်းပြန်ပြီးစာချုပ်ပြန်အကြည့်ပြန်ချုပ်ပါလို့ပြောတဲ့ပြဿနာနဲ့ပတ်သက်ပြီးလည်းစဉ်းစားပြီးပါလို့ကျွန်တော်ကတောင်းဆိုလိုက်တာ။ကမ္ဘောဒီးယားလောက်ပြန်အိမ်ပြန်သွားတာပြဿနာမရှိမယ်ကျွန်တော်အိမ်ပြန်သွားရင်ကလေးတွေအန်ဒါပဲရှိတယ်ဒါကိုကျွန်တော်၆ပြတာဒါကိုကျွန်တော်အချိန်ချင်းကချက်ပြတာအခုမှလည်းလူကြီးချင်းညာကျွန်တော်ချင်းညာလိုက်တာ
နေရပြန်ပြီးဗီဇာတက်တန်းတိုးတဲ့အခါမှာကုန်ကြစည်းတွေနဲ့ကြံ့ကြာမှုတွေရှိတာ၄နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နေရပြန်ပြီးစစ်ဆေးခံရမယ့်အန္တရာယ်တွေကြောင့်အလုသမားတွေအတွက်အခက်အခဲတွေရှိနေတာပါမြန်မာနိုင်ငံကိုပြန်ပြီးတက်တန်းပြန်တိုးရမယ့်ကာလကြံ့ကြာတဲ့အခါမှာအလုတ်တင်မှာလဲပြန်လဲခက်အပ်တာတွေမလုတ်တော့မှကိုလဲအလုတ်သမားတွေဘက်ကစိုးရိမ်မှုတွေရှိနေပါတယ်ဒီအတွက်ထိုင်းနိုင်ငံမှာအလုတ်သမားတွေတရားဝင်အလုတ်လုတ်ခွင့်ရအောင်ဆောင်ရွက်ပေးဖို့ကိုလဲမြစ်တာရက်ခံတောင်းဆိုခဲ့တယ်လို့လဲဆိုပါတယ်အဲ့
တော့ဒီလူသားတွေကိုအကြောင်းဟိုထိုင်းအစိုးရအနေနဲ့တိုင်းနိုင်ငံကိုမြန်မာပြည်မှာဒီနိုင်ငံထဲမှာနေထိုင်တရားဝင်နေထိုင်အလုတ်လုတ်ခွင့်ရအောင်ဘယ်လိုစဉ်းစားပေးမှာလဲထိတ်တန်းဦးစားပေးစဉ်းစားပေးပါ
ဒီကာလမှာတော့ထိုင်းအစိုးရအနေနဲ့ထိုင်းနိုင်ငံရဲ့ရွေးကောက်ပွဲလွန်ကာလမှာအစိုးရတည်းရဲ့ခိုင်ခိုင်မာမာမဖွဲ့စည်းနိုင်သေးတဲ့ကာလဖြစ်တာကြောင့်ဒီကိစ္စတွေကိုဦးစားပေးဆောင်ရွက်တာတွေလည်းမလုပ်နိုင်ကြသေးပါဘူး။ဒီအတွက်ကြိုတင်ဆွေးနွေးညှိနှိုင်းခဲ့ကြတာဖြစ်တယ်လို့လည်းအလို့သမားရေးလှုပ်ရှားနေသူတွေကဆိုပါတယ်။အခုကာလမှာပန်းရောင်ကတ်လို့ခေါ်တဲ့အလို့လုတ်ခွင့်ကတ်တွေရိုက်ပေးမယ်ဆိုပြီးပွဲစားတွေကအခကျင်းငွေရယူပြီးလှုပ်ဆောင်နေတာတွေလည်းရှိတဲ့အတွက်အလို့သမားတွေလိမ်လည်ခံရမှာကိုလည်းအလို့သမားရေးဆောင်ရွက်နေသူတွေကစိုးရိမ်ပူပန်နေကြပါတယ်။လက်တလောမှာတော့ထိုင်းနိုင်ငံထဲမှာတရားဝင်ရောတရားမဝင်ပါမြန်မာလူသမား9သိန်းထက်မနည်းရှိနေပါတယ်။နေ့စဉ်လည်းအလုတ်လုတ်ကင်ဖို့အတွက်နေဆက်တရားတွေကနေဝင်ရောက်လာကြသူတွေတရားမဝင်လမ်းတွေကနေခိုးဝင်လာကြသူတွေလည်းအများအပြားရှိနေပါတယ်ရှင်။